နယ်မြေဒေသမအေးချမ်းသေးတဲ့ကချင်ပြည်နယ်ကစစ်ရှောင်စခန်းတချို့မှာဒီနှစ်ကြားရောက်တဲ့ခရစ်စမတ်ဝတ်ပြုဆွတောင်းပွဲတွေကိုစတင်ကျင်းပနေကြပြီးတချို့စခန်းတွေမှာတော့ကျင်းပဖို့ပြင်ဆင်နေကြဆဲဖြစ်ပါတယ်။ဝိုင်းမော်မြို့နယ်ကစစ်ရှောင်စခန်းတချို့ကတော့စုပေါင်းကျင်းပကြသလိုလူမှုကူညီရေးအသင်းအဖွဲ့တွေကလည်းစစ်ရှောင်စခန်းကပြည်သူတွေအတွက်ကူညီလူထမ်းတာတွေရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြထားပါတယ်ရှင်
။မကြာခင်ကြောက်တော့မဲ့ Christmas ပွဲတော်ကိုကမ္ဘာတဝန်းရှိခရစ်ယာန်ဘာသာဝင်တွေကပျော်ပျော်ရွှင်ရွှင်ကျင်းပဖို့ပြင်ဆင်နေကြချိန်မှာစစ်ပွဲတွေကြောင့်မငြိမ်းချမ်းသေးတဲ့ကချင်ပြည်နယ်အတွင်းကစစ်ရှောင်စခန်းတွေမှာလည်းဝိပုစုတောင်းပွဲတွေကိုကျင်းပဖို့ပြင်ဆင်နေကြသလိုတချို့စခန်းတွေကတော့အခမ်းအနားတွေစတင်ကျင်းပနေတာတွေရှိနေပါတယ်။ဝိုင်းမော်မြို့နယ်ကစစ်ရှောင်စခန်းတွေကတော့စုပေါင်းကျင်းပနေကြကြောင်းမိုင်းနာစခန်းတာဝန်ခံဦးစော်လွန်ကပြောပါတယ
်။ဒီမိုင်းစခန်းကအောင်မြင်ပြန်မှလည်းသူတို့အဲ့မှာစစ်တုံးခရစ်စမတ်လုပ်ကြတယ်။လက်ထဲမြင်ရတဲ့25ရက်အထိအားလုံးကတော့အဲ့မှာပဲတွားကြတာလေ။ဒီတနေ့လေးရဲ့စုပေါင်းခရစ်စမတ်ပဲအမှာယူအားပေါင်း25ရက်လောက်ရှိတယ်။အင်ဂျန်တို့ကတော့ကုန်းလို့အကျဉ်းတင်တာလို့အဲ့မှာသူတို့နေတဲ့ကဒီဆောင်နဲ့အလုံးသွားရလေဆိုတော့ဘယ်နည်းနည်းကအဖွဲတွေကတော့မလာနိုင်တော့ဘူးတဲ့
ခရစ်စမတ်ဆူတောင်းပွဲကိုအခက်ခဲတွေကြားကစူပေါင်းကျင်းပတာဖြစ်ကြောင်းလည်းပြောပါတယ
်ဆင်းတော့ဆရာကြီးဝင်းကြီးကြီးကတော့ဆင်းရှင်းကြပါတယ်ဆင်းမပြေရဘူးလုံးဝဆူလို့တာတော့ဟိုအဲ့ဒီတစ်ချောင်းချင်းတွေတို့ပေါင်းပြီးမှလုပ်ကြတာပေါ့
မန်စီမြို့နယ်တရုတ်မြန်မာနယ်စပ်ကမိုက်ဂျိုင်ယန်စခန်းမှာလေဒီလ28ရက်နေ့မှာကျင်းပမှာဖြစ်ကြောင်းမိုက်ဂျိုင်ယန်စခန်းကဒေါ်ရယ်ကြီးကပြောပါတယ်
။ကျမတို့ဒီ28ရက်နေ့နှစ်ချင်းနှစ်ချင်းအင်းတော်28ရက်နေ့လုံးပါဆရာမိုက်ဂျိုင်ယန်ဆွဲတောင်းပါပဲ။အော်လေစာဖက်ကတော့ခုလောလောဆရာလေစာဖက်မှာတော့နည်းနည်းဟွာသူတို့အဟိုအနည်းတိုင်းမှာတော့နည်းနည်းသူကသိမ်ကောင်းတယ်လို့ပဲဆရာသူတို့ကပွဲတော်လုပ်မှာပါဆရာဒီ Christmas ပွဲတွေကလုပ်မှာဆရာ
Christmas ပွဲတော်ကျင်းပဖို့အခက်အခဲရှိနေတဲ့စစ်ဆောင်ဒုက္ခသည်တွေအတွက်ကချင်လူမှုအဖွဲ့အစည်းတွေက Concern Care and Contribute to IDPs Now ဆိုတဲ့အမည်နဲ့စုပေါင်းပြီးအလူငွေကောက်ခံလှူဒါန်းတာတွေရှိနေပါတယ်ဒီအဖွဲ့ကစစ်ဆောင်ပြည်သူတဦးအတွက် Christmas ထမင်းတနတ်စာကျန်ွေတထောင်လုံးထည့်ဝင်ဖို့လှုံ့ဆော်ထားပေမဲ့ရရှိထားတဲ့အလူငွေကမလုံလောက်တာကြောင့်ဝေးလံပြီးခက်ခဲတဲ့စခန်းတွေကိုအဓိကထောက်ပံ့ပေးနေကြောင်းအဖွဲ့ရဲ့စေနာဝန်ထမ်းတဦးဖြစ်တဲ့မရှာဒန်ဆိုင်ရောကပြောပါတယ
် IDB တယောက်အတွက် Christmas မှာပေါ့နော် Team Internet Region နဲ့တထောင်လုံးလူတိုင်းလည်းပါဝင်လို့ရအောင်ပေါ့နော်အဲ့လိုမျိုးနဲ့အမတို့ကတထောင်တတ်မှတ်တယ်တကယ်တမ်းကောက်ခံလာတဲ့အခါမှာကျတော့ IDB တယောက်ဒိန်း1000ကျော်ရှိတယ်အဲ့တော့ဒီကစားမရဘူးလိုအပ်တာနဲ့ရှာပြီးတော့ပေးနိုင်တဲ့အရာဒီမှာမှကွာဟနေရပေါ့နော်အဲ့ဒါကြောင့်မလို့ဒေကမ်လေးဟာအလိုအပ်ဆုံးလေဒေကမ်လေးကဒုက္ခအရောက်ဆုံးလေကျမတို့ရလာတဲ့အလူငွေနည်းနည်းကိုဒေကမ်ကိုပေးလို့ရှိအထီရောက်ဆုံးလေပေါ့အဲ့လိုမျိုးမေးမြန်းပြီးတော့ကျမတို့ကပို့ပေးနေတာဖြစ်ပါတယ်ပို့ပြီးတော့ဝေးတဲ့နေရာတွေဝေးလံခေါင်ပြတဲ့နေရာတွေအလွယ်တကူအလူရှင်တွေမရောက်နိုင်တဲ့နေရာတွေမှာဦးစားပေးပြီးတော့ရောက်သွားဖို့ကများပါတယ်
ကချင်လူမှုအဖွဲ့အစည်းတွေစုပေါင်းပြီးခရစ်စမတ်အတွက်အလူငွေကောက်ခံလှူဒါန်းတာဟာဒုတိယအကြိမ်ဖြစ်ပြီးဒီတစ်ကြိမ်မှာအလူငွေ7,000လောက်ရရှိထားပါတယ်။ဒါဟာ2015ခုနှစ်နဲ့နှိုင်းစာရင်တဝက်ခန့်သာရရှိသေးကြောင်းလည်းပြောပါတယ်။ဒီလ23ရက်နေ့မှာတော့ရန်ကုန်မြို့တော်မှာခရစ်စမတ်ပွဲတော်ကိုပထမဆုံးအကြိမ်အဖြစ်နေရာ3နေရာခွဲပြီး3ရက်တိုင်ကျင်းပဖို့ရှိနေပါတယ်။ပွဲတော်ကျင်းပမဲ့အစီအစဉ်မှာစုပေါင်းပြီးဓမ္မတေးသီဆိုတာတေးသီးဖို့တင်ဆက်တာခရစ်စမတ်အကြောင်းတည်ကောင်းစရာတွေဝေးမြတာတွေပါဝင်မှာဖြစ်တယ်လို့လာရောက်သူတွေကိုအစားအသောက်နဲ့ဧည့်ခံတာလက်ဆောင်ပစ္စည်းပေးဝေတာတွေလည်းထည့်သွင်းထားပါတယ်